2025ခုနှစ်မှာမိုင်းကင်းစင်တဲ့ကဘာဖြစ်ဖို့ဆိုတဲ့ရည်မှန်းချက်ကိုပြည့်မီအရှိန်မြင့်လှုပ်ဆောင်ကြဖို့မိုင်းပိတ်ပင်တားဆီးရေးသဘောတူစာချုပ် MBT ကိုလက်မှတ်ရေးထိုးထားတဲ့164နိုင်ငံတောက်ကြံတွေကသဘောတူလိုက်ကြပြီလို့နော်ဝေးနိုင်ငံကြားရေးဌာနကပြောပါတယ်။နောက်5နှစ်တွင်မိုင်းရှင်းလင်းရေးကိုအရှိန်မြင့်လှုပ်ဆောင်ဖို့လိုတယ်ဆိုတာအခုနိုင်ငံတွေသဘောတူလိုက်ကြပါပြီလို့အော်စလိုမြို့တော်မှာလုပ်တဲ့စီဝေးပြီးထုတ်ပြန်ချက်ထဲမှာနော်ဝေးနိုင်ငံကြားရေးဝန်ကြီး Ine Eriksen Søreide ကပြောထားပါတယ်။တောက်ကြံလေးကချမှတ်တဲ့ Oslo Action Plan ဆိုတဲ့လုပ်ငန်းစီမံကိန်းထဲမှာနိုင်ငံတွေအနေနဲ့မိုင်းရှိတဲ့ဒေသတွေကိုသတ်မှတ်ဖော်ထုတ်ပြီးမိုင်းရှင်းလင်းရေးဆိုင်ရာနိုင်ငံတော်စီမံကိန်းကိုချမှတ်ရမှာဖြစ်ပါတယ်။2025ခုနှစ်မတိုင်ခင်နောက်ဆုံးအဆင့်မှာတူတက်မှုကိုတိုင်းတာမယ်လို့လည်းနိုင်ငံတွေကကြေညာကြတဲ့အကြောင်းနော်ဝေးနိုင်ငံကြီးဌာနထုတ်ပြန်ချက်မှာပြောထားပါတယ်။ဒီမှန်းချက်ဟာ1998ခုနှစ်ကချုပ်ဆိုတဲ့မိုင်းပိပင်ဒါစီရေးသဘောတူစာချုပ်ဒါမှမဟုတ်အော်တဝါသဘောတူစာချုပ်မှာချမှတ်ထားတဲ့မှန်းချက်ပါ2028ခုနှစ်တွင်မိုင်းမီမှုကြောင့်လူပေါင်း 9,000 နီးပါးသေဆုံးခဲ့ရတယ်လို့မြို့မိုင်းဆောင်ကြီးလာရေးအဖွဲ့ရဲ့စင်ကာစာမှာဖော်ပြထားပါတယ်။နိုင်ငံ6နိုင်ငံထဲမှနေမှာအစိုးရမှုတဲ့လက်နက်ကိုင်အဖွဲ့တွေဟာမြို့မိုင်းကိုအသုံးပြုခဲ့ကြတယ်လို့ဒီအဖွဲ့ကဆိုပါတယ်။အဲဒီ6နိုင်ငံကတော့အာဖဂန်နစ္စတန်၊အိန္ဒိယ၊မြန်မာ၊နိုင်ဂျီးရီးယား၊ပါကစ္စတန်နဲ့ယမန်နိုင်ငံတွေပါ။ဒါအပြင်မြန်မာတပ်မတော်ဟာကမ္ဘာပေါ်ကအစိုးရစစ်တပ်တွေအားလုံးနဲ့မှမြို့မိုင်းအသုံးပြုတဲ့တခုစီသောစစ်တပ်ဖြစ်တယ်လို့လည်းဒီအဖွဲ့ကပြောပါတယ်။နိုဝင်ဘာလ26ရက်နေ့ကပဲချန်ပီယံမြောက်ပိုင်းတီဘောမျိုးပြင်ပတ်မှာဂျာမနီနိုင်ငံသားကဘာလက်ခီတဲ့တူမင်းမျိုးမိုင်းနောက်တည်ဆုံးခဲ့ပါသေးတယ်။အဲဒီဘက်မှာတိုက်ပွဲတွေဖြစ်ထားပြီးလက်နက်ကိုင်ဖွဲ့အတော်များများလှုပ်ရှားတဲ့နေမျိုးဖြစ်တာကြောင့်ဘယ်ဘက်ကထောင်ထားတဲ့မင်းမျိုးမိုင်းဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။